ွန်ရောက်မြူတာရီဝါရီဆိုပြီးလူတိများတဲ့ဥပဒေသူကိုဖမ်းဆီးဖို့ဖရန်ထုတ်ထားတဲ့အပေါ်သက်ဆိုင်ရာတိုင်းတန်ကအနာရကအဖွဲ့တွေနဲ့ညှိနှိုင်းပြီးတော့ဖမ်းဆီးအရေးယူသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရန်ကုန်မှာလုပ်တဲ့ဟောပြောပွဲတစ်ခုအတွင်းဥပဒေသူဟာအုပ်ချုပ်ရေးအပါအဝင်မှန်တမ်းကြီး၃ရက်ကိုဆဲဆိုစော်ကားပြောဆိုတာတွေကြောင့်ရန်ကုန်အနောက်ပိုင်းခရိုင်ကအမှုတင်ခဲ့တာလို့သိရပါတယ်။စုံစမ်းမေးမြန်းထားတဲ့ကိုထက်အောင်ခန့်ကဆက်ပြောပြထားပါတယ်ရှင်။
မေလ၅ရက်နေ့ကမြို့သားရေးဖွဲ့တွေလုပ်တဲ့ရန်ကုန်မြို့မဟာဗန္ဓုလပန်းညံရှိဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးဟောပြောပွဲမှာဥပဒေသူဟောပြောတာရင်းနဲ့ပတ်သက်ပြီးအနောက်ပိုင်းခေတ်အုပ်ချုပ်ရေးမှူးကပုံမှန်၁နှစ်၄ကြာကြီးနဲ့တရားရုံးကိုဦးတိုက်လျှောက်ထားခဲ့ပါတယ်။ဦးတိုက်လျှောက်ထားတာကိုခရိုင်တရားရုံးကဆရာတော်ဦးရသူကိုဖမ်းဝမ်းထုတ်ခဲ့ပြီးရဲတပ်ဖွဲ့ကလုံထုံးလုံနီနဲ့အညီဆောင်ရွက်နေပါတယ်။ဖမ်းဝမ်းထုတ်ထားတာနဲ့ပတ်သက်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကတာဝန်ရှိသူဒုတိယရဲမှူးကြီးမျိုးသူဆိုးက VOA ကိုခုလိုပြောပါတယ်
။နောက်ဆက်တရားရုံးကဝန်ထမ်းဖမ်းဝမ်းတယ်ပေါ့ဖမ်းဝမ်းတယ်ကျွန်တော်တို့ဒီမန္တလေးဒေသကြီးရဲတပ်ဖွဲ့ကိုစစ်ကောင်းတော့မကြောက်တယ်ပေါ့။နောက်ပြီးတော့ကျွန်တော်တို့ဒီဝန်ထမ်းတီဖို့တဲ့ကိုကျွန်တော်တို့လည်းဆက်လက်ပြီးတော့ဆောင်ရွက်နေပါတယ်။သူကဦးတိုက်လျှောက်ထားတာ134 dash ကကြီးနဲ့လျှောက်ထားတာ။အဲကျွန်တော်တို့လည်းပဲဒီအဲတရားရုံးဖမ်းဝမ်းတယ်တော့ကျွန်တော်ရဲတပ်ဖွဲ့ကိုစစ်ကောင်းကရောက်လာပြီ။မန္တလေးဒေသကြီးရဲတပ်ဖွဲ့ရောက်လာပြီ။ဒီဝရန်ကိုအတီးပြုတ်ဖို့အတွက်ကျွန်တော်တို့ဆက်လက်ဆောင်ရွက်နေပါတယ်။အတီးပြုတ်ရဆိုတာကတော့အဲ့ဒါပဲပေါ့။ဖမ်းမှုတက်တာအစစ်စစ်တော့ရပါဘူး။တန်းကတော့ဆိုတော့လေ။တန်းကတော့တော်တော်လေးရှိအောင်အတိုင်းတော့ရပါဘူး။ဟာဆက်ဆိုင်ရာတိုင်းတန်းကနာကဖွဲ့ရှိတယ်။ဆောင်မျိုးလေးအချို့ကြီးဒေတာဆိုင်အချို့ကြီးဖွဲ့ရှိတယ်။ဒါကညနေရောမှညနေရောမှအဲ့ဒါကျွန်တော်တို့ကဝရန်ကိုအတီးပြုတ်ရအောင်
ဖမ်းဝမ်းထုတ်ခံထားတဲ့ဆရာတော်ဦးရသူနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကတီးပြဆောင်ကြည့်တာမရှိဘူးလို့လည်းပြောပါရယ်။မေလ9ရက်နေ့ကဟောပြောရတဲ့ပတ်သက်ပြီးရန်ကုန်နဲ့တန်ခါနာရီကအဖွဲ့ကဆရာတော်ဦးရသူကိုလူမှုရေးကိစ္စတွေမှာပါဝင်ဆောင်ရွက်တာကြီးမလုပ်ဖို့ဩဝါဒပေးရန်ခေါ်ယူထားပါတယ်။ဒီကနေ့ညနေပိုင်းမှာတော့ဆရာတော်ဦးရသူရှိမန္တလေးရဲတပ်ဖွဲ့ကတောင်းရရမှာတော့ဆရာတော်နဲ့မတွေ့ခဲ့ပဲဆရာတော်ရဲ့ဝေယဝစ္စပြုလုပ်တဲ့ဆရာတော်နဲ့တွေ့ခဲ့ပြီးရန်ကုန်နိုင်တန်ခါနိုင်ကစီဩဝါဒခံယူဖို့တွားတယ်လို့လည်းပြောပါရယ်ဆရာတော်ဦးရသူရဲ့ဟောပြောချက်တွေဟာပုဂ္ဂိုလ်ကြီးတိုက်ခိုက်မှုတွေကဖြစ်ပြီးတက်မတော်သားတွေကိုမျက်စွာဖျားရှင်နဲ့နှိုင်းရှင်တာဟာဓမ္မအန္တရာယ်တင်တယ်လို့တဟာရဆရာတော်ဦးအိန်နာဝန်တကမိန်ပါတယ
်သူကဓမ္မအန္တရာယ်ဖြစ်အောင်တင်တာမနိုင်တင်တာနဲ့နိုင်တာဓမ္မအန္တရာယ်တင်တာဒီသူ့အနေနဲ့ဒီလိုနိုင်ငံတော်ခေါင်းဆောင်တွေကိုဒီလိုမပြောတင်ဘူးဒီအစိုးရအဖွဲ့ပေါ်မှာဒီလိုဟိုအသေးဖွဲနဲ့တောက်ဖက်နဲ့ဒီဒါလူတိုင်းဒီပိကပါဒါမပြောတင်ဘူးတဟန်တဖာနေနဲ့လူတယောက်ရဲ့ဘလို့သွားတယ်ဘလို့စားတယ်ဘလို့ကြိုးတယ်ဆိုတာဟာမပြောတင်ဘူးသူပြောတာကြီးကလုံးဝကိုပတ်စနဲ့အကြိုက်ကြီ
းပုံမှန်တင်းနေလေးကာကြီးဟာရဲရင်းမပိုင်တဲ့ပုံမှန်ဖြစ်ပြီးအစိုးရကိုမုန်းထားအောင်သူမဟုတ်မလေးစားအောင်တော့လည်းကောင်းပြုမှုအားထုတ်လှုံ့ဆော်ရင်ဆွဲဆိုရဲ့ပုံမှန်ဖြစ်ပြီးပြစ်မှုထင်ရှားပါကငွေနဲ့ဖြစ်စီထောင်နဲ့တော်တော်ကျွန်းဖြစ်စီချမှတ်နိုင်တဲ့ပုံမှန်လေးဖြစ်ပါတယ်ခင်ဗျာ